စေရဲတင်းမာနေတဲ့ချင်းပြည်နယ်ထန်တလန်မြို့ပေါ်မှာဒီကနေ့နဲ့မနေ့ကပြစ်ခတ်တိုက်ခတ်မှုအတွဲလက်နက်ကြီးထိမှန်လို့အင်ဂျီ130ကျော်မီးလောင်ကျွမ်းမှုဖြစ်ပွားခဲ့တယ်လို့ချင်းကာကွယ်ရေးအဖွဲ့ CDF တာဝန်ရှိသူတွေကပြောပါရယ်အလားတူမတူပီမြို့နယ်မှာလည်းစစ်ကောင်စီတပ်နဲ့ CDF အဖွဲ့တွေကြားတိုက်ပွဲဖြစ်ပွားခဲ့ပါရယ်ချင်းပြည်နယ်ကစစ်ရေးနောက်ဆုံးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုသားညုံပြောပြပေးပါပါရှင
်ချင်းပြည်နယ်ထန်တလန်မြို့ပေါ်မှာဒီကနေ့ဇန်နဝါရီလ4ရက်နေ့ညနေပိုင်းနဲ့မနေ့တနင်္လာနေ့ကတော့ထန်တလန် CDF တွေ့ရှိတဲ့နေရာဘက်ကိုစစ်ကောင်စီတပ်ကနေပြီးတော့လက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့သိရပါရယ်ဒီနေ့ရပစ်ခတ်မှုအတွင်းထန်တလန်မြို့ပေါ်အင်ဂျီ130ကျော်မီးလောင်ခဲ့တယ်လို့ထန်တလန် CDF ခေါင်းဆောင်တူကပြောပါတယ်
ဒီနေ့လဲဟက်စကီညနေ3နာရီခွဲဝန်းကျင်လောက်ကနေဟက်စကီတချင်းစင်းတာပေါ့နော်အဲ့ဒီအတော်တွင်းမှာပဲတခါတည်းတို့ကမီးရပြန်ရှူတာပေါ့နော်အခုကလောင်နေစေပေါ့နော်မီးရမငင်းသေးဘူးလေးအင်ဝန်းကျင်လောက်လောင်ချက်ပြရတယ်မနေ့ကပေါ့နော်ဇန်နဝါရီ3ရက်နေ့မှာဟို2နာရီခွဲဝန်းကျင်လောက်ကနေည7နာရီဝန်းကျင်ချီပေါ့နော်မီလောင်ရဘော MRD တက်က130မီတာမီလောင်ရဘောဒီရက်ကကတော့ဇုံဟင်းရက်ကနဲ့ကျောင်းရက်ကပေါ့နော်မနေ့ကတနာရီခွေးဝန်းကျင်လောက်ကနေစီရလာတယ်အဲ့ဒီတော့ဒီမှာပဲတခါရင်ကျွန်တော်စီရက်ရှိတဲ့နေရာကိုအထူးစစ်စင်တာပေါ့နော်ထူးစစ်လူမျိုးကျွန်တော်ကအတကုံပစ်တာပေါ့နော်အတော်ဒီမှာအလုံးမှုပုံစံဖြစ်တာဟုတ်
မနေ့ကမီလောင်မှုမှာထန်တလန် CDF ရှိတဲ့နေရာဘက်ကိုစစ်ကောင်စီတပ်ဖက်ကလက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်မီလောင်ကျွမ်းတာဖြစ်တယ်လို့ထန်တလန် CDF တာဝန်ရှိသူကပြောပါတယ်မနေ့ကနေ့ဒီကနေ့မှာထန်တလန်မြို့တွင်းစခန်းချနေတဲ့စစ်ကောင်စီတပ်ကိုရဟတ်ယာဉ်နဲ့ဆစ်လက်နိုင်ပစ္စည်းတွေလာရောက်ချပြီးတာရှိတယ်လို့လည်းထန်တလန် CDF ကောင်းဆောင်တူကပြောပါတယ
်မွန်လိုက်ဖန်ပေါ့နော်တနာယီခွေးဝန်းကျင်လောက်ကနေခတ်ကြည့်လာတာပေါ့နော်ဘုဘုံမကျေဘူးလက်နက်ကြီးအဖြစ်လာလားဆိုတော့အေးချမ်းပြီးဘူးဒါပေမဲ့ကျွန်တော်တက်ချီတာကတော့လက်နက်ကြီးရန်ချပြတာတော့အေးချမ်းလို့ယူဆတယ
်ဒီလိုမျိုးမိလောင်မှုဖြစ်ပွားတိုင်းမှာတော့စစ်ကောင်စီတပ်နဲ့ထန်တလန် CDF အကြားအပြန်အလှန်ဆွဆွဲမှုတွေရှိနေကြတာပါဇန်နဝါရီလ10ရက်နေ့ကထန်တလန်တရက်ကွက်ကလူနေရေးတချို့မိလောင်တာနောက်ပြီးခဲ့တဲ့ဒီဇင်ဘာလ10ရက်နေ့နဲ့နိုဝင်ဘာလ24ရက်နေ့တို့မှာထန်တလန်အမှတ်2ရက်ကွက်ကလူနေရေးတချို့မိလောင်တာတွေဟာဒေသခံကာကွယ်ရေးအဖွဲ့တွေရဲ့လက်ချက်ဖြစ်တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါတယ်အောက်တိုဘာလ29ရက်နေ့မှာမိရှုခန်းမှုမှာလေလူနေအင်ဂျီပြင်ဖျားရှိခူးကြောင့်၃ကြောင်ပြီးလောင်ဆုံးရှုံးခဲ့တယ်လို့စစ်ကောင်စီဘက်ကထုတ်ပြန်ပါတယ်။ထန်တလန်မြို့မှာပြီးခဲ့တဲ့2021ခုနှစ်စက်တင်ဘာလကနေပြီးတော့ဒီနှစ်ဇန်နဝါရီလ4ရက်နေ့ထိဆိုရင်မိ18ကြိမ်လောင်ကျွမ်းခဲ့ပြီးတော့လူနေအင်800ကျော်ဘာသာရေးအဆောက်အအုံ28လုံးပြီးလောင်ဆုံးရှုံးခဲ့တယ်လို့သိရပါတယ်။လက်ရှိထန်တလန်မြို့အတွင်းမှာဒေသခံတွေအားလုံးအိုးအိမ်ဆုံးခွာနေရတယ်လို့ပဲလူဦးရေ11,000ကျော်စစ်ပီးဒုက္ခသည်အဖြစ်နဲ့တင်းရှောင်နေရပါတယ်။အလားတူပဲချင်းပြည်နယ်မတူပီမြို့မှာလည်းမနေ့ကနဲ့ဒီကနေ့မနက်မှာဒေသခံ CDF အဖွဲ့နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲဖြစ်ခဲ့တယ်လို့မတူပီ CDF ပြည်ချာရေးတာဝန်ခံတူကပြောပါတယ
်ဒီနေ့ကျွန်တော်တို့ဒီအဲ့ဒီချင်းပြည်နယ်ဆဲမှာပဲပေါ့နော်9:30မိနစ်မှာကျွန်တော်တို့ဆက်လက်ပြီးတော့မှတိုက်ပွဲမျိုးဖြစ်စဉ်လေးရှိခဲ့မနေ့ကတိုက်ပွဲကတော့ဒီကျွန်တော်တို့ဒီတပ်စီပြလောက်ဝမ်းမန်းတဲ့ပေါ့နော်ချင်းပြည်တပ်ခံရဲ့ဒီမစီဟာခါပြီးတော့ဦးနံပါတ်ပေါ့နော်မနေ့ကဖြစ်တယ်ဆိုတော့မနေ့ရချစ်စင်ကတော့ဒီသူရဲ့ CV တက်စကန်ကိုကျွန်တော်တို့ကထူးဖြစ်နေတာပေါ့နော်။နောက်တစ်ခုကကျတော့ဒီမတူပီခါခါဒီတော့ဒီနာမပေါ်မှာကျွန်တော်ဒီကိရိတ်ကစင်ရအလုံးနဲ့စစ်ကြောင်းစီတာလေပေါ့နော်။အဲ့ဒီမှာကျွန်တော်ချစ်ပြီလေးလေးဖြစ်တဲ့ကောက်ဒီကံကအဲ့ဒီလေးမှာလေးပြင်းနေတဲ့အရာရရှိတယ်ဆိုတော့နောက်တစ်ခါတော့ဒီရဲ့ပေါ်ဒီပေါ့နော်မိုင်းကြည့်တယ်အစီအလေးရှိတယ
်။စစ်ကောင်းစီတက်ဆွဲထားတဲ့ထဲပွေးတက်စကန်ကို CDF မတူပီတိုင်ရင်3နဲ့တိုင်ရင်4ပူပေါင်းတပ်ဖွဲ့တွေကဝင်ရောက်တိုက်ခတ်ခဲ့တာလို့ဆိုပါရယ်တိုက်ပွဲအတွင်းမှာစစ်ကောင်းစီတပ်ဘက်ကထိခိုက်မှုများတယ်လို့မတူပီ CDF ဘက်ကပြောပေမဲ့လို့ VOE ကတိကျအတည်ပြုလို့မရသေးပါဘူးထန်တလန်နဲ့မတူပီမြို့နယ်အတွင်းတိုက်ပွဲအခြေအနေကိုသိနိုင်ဖို့အတွက်စစ်ကောင်းစီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့တုံ့ပြန်ချက်မရပါဘူးအလားတူပဲစီးရီးတင်းမာနေတဲ့ကံပတ်လက်မြို့နယ်မှာလည်းမြို့ကန်တွေအများအပြားနေရက်ကနေပြီးတော့တင်းရှောင်နေကြရပါတယ်တင်းရှောင်နေတဲ့ကံပတ်လက်မြို့ကန်တွေနှစ်ပတ်အတွင်းနေရက်ပြောင်းကြဖို့လဲစစ်ကောင်စီတပ်ဖက်ကနေပြီးတော့ကြီးညာထားတဲ့အကြောင်းမြို့ကန်တူကပြောပါတယ
်အင်ဂျာမူတပ်တွင်းထားတာမှန်တယ်ဘောလို့ဆိုတော့တို့နှစ်ပတ်အတွင်းမော်ဒီလာတနေ့ရက်ထိတို့ခွင့်ပြုမယ်လို့ပြောတယ်တနေ့ရက်ပြည်လာမီရဲ့အင်ဂျီချစ်ပြည်လို့ပြောလို့ပြောထားတယ
်ကံပတ်လက်မြို့မှာချင်းကောက်ဝေးအဖွဲ့ CDF နဲ့စစ်ကောင်စီတပ်တွေကြား2021ခုနှစ်မီလာလေကစပြီးတော့ပြစ်ခတ်တိုက်ခတ်မှုတွေရှိလာနေခဲ့တာပါတိုက်ပွဲကြောင့်မလို့မြို့ကန်ထောင်နဲ့ချီနေရက်ကနေတင်းရှောင်နေရတဲ့အခြေအနေကြောင့်စစ်ကောင်စီတပ်ကနေရက်ပြောင်းဖို့ကြေညာပေမဲ့ပြောင်းဖို့အခြေအနေမှာမရှိဘူးလို့ကံပတ်လက်မြို့ကန်တူကဆက်ပြောပါတယ
်ခုပေါ်ကံပတ်လက်ရဲ့ဒီ9000ဝန်းကျင်ရှိမှာဆိုတော့မီထောင်တွေတော့ကိုတင်းရှောင်ကြတာအခုကံပတ်လက်မှာတန်နေရတော့300ဝန်းကျင်တော့ပရှိနေစင်းတယ်ဘာလို့ချိပိမဲ့လေးပါလိညာလေးကျော်တော့ပြန်တက်လာလို့တော့ရှိကောရှိမလားတော့မသိဘူးဒါပေမဲ့ဘောတန်းထောင်းထိုင်းထောင်းတော့ပြန်တက်လာမှအများစုတော့ပြန်တက်လာဖို့တော့မဖြစ်နိုင်ဘူ
းချင်းပြည်နယ်မှာဆိုလို့ရှိရင်မင်းတက်ကံပတ်လက်ဟာခါထန်တလန် မတူပီတီတိန်ဖလန်စတဲ့မြို့နယ်ကဒေသခံကာကွယ်တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဖြစ်နေတာပါဒီလိုဖြစ်ပွားနေတဲ့ပြစ်ခတ်တိုက်ခိုက်မှုဖြစ်စဉ်အတွင်းဒေသခံ3000လောက်နေရာကနေပြီးတော့တင်လျှောက်နေရဆဲဖြစ်တယ်လို့ဒုက္ခသည်အကူအညီပေးသူတွေကပြောပါတယ်ခင်ဗျာ